ဒီရှစ်လေးလုံးငွေတုအခမ်းအနားကိုကြည်ကြပြန့်ပြန့်ကျင်းပမယ်ဆိုပြီးတော့ကျွန်တော်တို့သိရှိရပါတယ်ခင်ဗျဘလို့စဉ်းစားမှုမျိုးတွေနဲ့အခုလိုမျိုးစီစဉ်ဖြစ်တာပါလဲခင်ဗ
ျဒီထောင်ကနေပြီးတော့လွတ်လာကြတဲ့ကနိုင်ငံအခြေအနေကလည်းပြောင်းသွားပြီပြီးတော့လွတ်တော်ပေါ်လာပြီဟိုကြားပြတ်ရွေးကောက်ပွဲကိုဟိုဒေါ်ဆန်းစုကြည်လည်းဝင်သွားပြီအဲ့ဒီအခြေအနေမှာကျွန်တော်တို့ငကိုကလေးရပါတော့ဒီအင်အားစုတွေကျွန်တော်တို့စုစည်းပြီးတော့နိုင်ငံရေးအရာကျွန်တော်တို့ဘလို့ဟိုသဘောထားတွေရှိမလဲအလုံးတူညီနိုင်တဲ့ဘုံရည်မှန်းချက်တွေပါလိမ့်ရှိမလဲဟိုဒီလိုမျိုးကျွန်တော်စုစည်းဖို့တော့ငကိုရရရှိခဲ့တယ်အဲ့ဒီမှာ ABSDF လူပေါင်းတစ်ကပြည်တွင်းကိုဝင်ရောက်လာတဲ့အခါမှာကြတော့ရဲဘော်တွေပေါ့အားလုံးပြောပြကြတာပေါ့ပြောပြကြရင်လည်းကျွန်တော်တို့အားလုံးပါဝင်တဲ့ပေါ့ညီလာခံတစ်ခုပြည်တွင်းပြည်ပကျွန်တော်တို့မျိုးဆက်တွေဒီ88ကလေးကနေပြီးတော့အခုချိန်ထိပေါ့ဟိုတော်တွေထဲမှာထောင်တွေထဲမှာနိုင်ငံတကာမှာအသီးသီးပြန့်ကျဲသွားတဲ့ကျွန်တော်မျိုးဆက်ကိုကျွန်တော်ပြန်ပြီးတော့စုစည်းဖို့ရည်မှန်းချက်ကိုသဘောတူညီချက်ပါကျွန်တော်ရခဲ့ဒါမျိုးလို့ကျွန်တော်တို့ဒီ3ဖွဲ့တည်းလုပ်မယ်ဆိုလို့ရှိရင်လည်းမဟုတ်သေးဘူးပေါ့နော်အဲ့ကြတော့ကျွန်တော်တို့နောက်ပိုင်းငကိုရည်မှန်းချက်ဖြစ်တဲ့ဒီရှစ်လေးလုံးအင်အားစုတွေပြန်လည်ပြီးတော့စုစည်းမယ်ဆိုတဲ့ဟာပေါ့ဒီရှစ်လေးလုံးနှစ်ပတ်လည်နေခုနှစ်ကငွေရတုလည်းကြတယ်ဗျာ25နှစ်ရှိခဲ့ပြီပေါ့ဒါမျိုးလို့တွစ်ဆုံဘွဲလောက်ကအားလုံးကြားထဲမှာဒီလိုမျိုးအားလုံးပြန်စုံနိုင်တဲ့ဖွင့်ရေးဟာတရားကိုရဖို့ကျွန်တော်25နှစ်စောင့်ခဲ့ရတာပေါ့အခုပြန်တွေ့ရတဲ့အချိန်မှာတော့ကျွန်တော်အချင်းချင်းဖလှယ်ခြင်းနဲ့ကျွန်တော်ပြောခြင်းနဲ့ဟိုကျွန်တော်တို့ကြားထဲမှာအားလုံးတူညီနိုင်တဲ့ဘုံနိုင်ငံရေးရည်မှန်းချက်တစ်ခုတော့ဟိုကျွန်တော်တို့ရခြင်းနဲ့အဲ့အတွက်ကိုကျွန်တော်တို့ဒီ88မျိုးဆက်ဒီအားလုံးပေါ့ဒီဒီမိုကရေစီအင်အားစုတွေအားလုံးပြီးတော့တိုင်းသားအင်အားစုတွေကိုကျွန်တော်စုစည်းပြီးတော့စုစည်းနိုင်မဲ့ရှစ်လေးလုံးနှစ်ပတ်လည်မှာအားလုံးစုစည်းမဲ့ဆွေးနွေးပွဲကိုကျွန်တော်တို့စီစဉ်ဖြစ်ခဲ့တယ
်ဒီနိုင်ငံတကာမှာရောက်နေတဲ့ရှစ်လေးလုံးမျိုးဆက်တွေကိုပြန်စုစည်းမယ်ဆိုတော့လက်တွေမှာတော်တော်များများအခက်အခဲတွေရှိနိုင်ပါတယ်ခင်ဗျပြင်ဆင်မှုတို့တို့တွေဝင်ထွက်သွားလာခွင့်ရအောင်အဲ့လိုပြင်ဆင်မှုတွေကြတော့ကောဘလို့လက်တွေအကောင့်ထဲပေါ်လို့ရမယ်လို့ဟိုစဉ်းစားမိလဲခင်ဗျလက်တွေမှာရောဘာတွေလုပ်နေလဲခင်ဗ
ျနိုင်ငံတကာကိုရောက်နေတဲ့ဟိုကျွန်တော်တို့မျိုးဆက်တွေပေါ့ဒီလိုစုစည်းတဲ့ပွဲမှာလာမယ်လာခြင်းနဲ့စုံခြင်းနဲ့ဝင်ရောက်ပြီးတော့တက်ရောက်ခြင်းနဲ့ဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်လာနိုင်အောင်ကျွန်တော်တို့ဗီဇာကိစ္စလိုမျိုးပေါ့ကြက်တဲမှုရှိသလားဟိုကျွန်တော်ညှိနှိုင်းဖို့ဒီသက်ဆိုင်ရာတွေညှိနှိုင်းနေပါတယ်ပြီးတော့နေဆက်မှာဆိုလို့ရှိရင်ဘာဟိုဒေါကူမန့်ကိုမှကင်မထားတယ်ကျွန်တော်တို့ရဲဘော်တွေဟိုသူတို့လည်းဝင်ခြင်းနဲ့ဝင်ခြင်းနဲ့ဆိုလို့ရှိရင်တော့နေဆက်ကိုဖြတ်ကျော်ပြီးတော့ဝင်ခွင့်ပေါ့ဒီ border pass ကိုကျွန်တော်ရနိုင်မလားဒါလည်းကျွန်တော်ညှိနှိုင်းနေပါတယ်လက်တွေ့မှာတော့ခက်ခဲမှုရှိတယ်ဟိုကျွန်တော်တို့ဘက်ကအားနည်းချက်ကကျွန်တော်တို့ငွေကြီးအကြလုံးဝကြီးဗျာကျွန်တော်တို့ဒီဟိုအုတ်ခီးစိတ်ကအစာခံမယ်ဆိုတာမျိုးတော့ကျွန်တော်တို့မလုပ်နိုင်ပါဘူးငွေကြီးအကြကျွန်တော်အားနည်းနေသေးတယ်ဒါပေမဲ့လို့ရဲဘော်တွေကိုလာစေခြင်းတယ်ဘာဖြစ်လို့လဲဆိုတော့ဒီအခွင့်အလမ်းကိုရဖို့ကျွန်တော်တို့25နှစ်စောင့်နေရတာပ
ါနောက်တစ်ခုကဒီနှစ်မှာ3ရက်ကျင်းပသွားမယ်လို့သိရပါတယ်ခါတိုင်းနှစ်တွေဆိုလို့ရှိရင်အထိမ့်မှန်နေနဲ့မနှစ်ကဆိုမန္တလေးမှာရှင်လုံးမျိုးဆက်ကောင်းဆောင်တွေသွားကြတယ်ပေါ့ခင်ဗျာဆိုတော့ဘာကြောင့်၃ရက်ကျင်းပတာလဲဘာတွေပတ်ပေါ်လာမယ်ဆိုတဲ့ရွယ်ချက်မျိုးတွေမျိုးရှိသလားခင်ဗျာဘာတွေလုပ်မယ်လို့စဉ်းစားထားပါလဲ
အခမ်းအနားကိုကျွန်တော်တို့တွေဟာဘလောက်ဖိနှိပ်မှုရှိရှိမပြောက်ပြက်အောင်ကျွန်တော်ကြိုးစားခဲ့ကြတယ်ဘာဖြစ်လို့လဲဆိုတော့ရှင်လုံးဟာလူတုကျွန်တော်တို့နိုင်ငံသားအားလုံးပါဝင်တဲ့ရန်ရှင်သူပြည်သူတစ်ရက်လုံးပါဝင်တဲ့လူတုအရေးတော်ပုံဗျဒါဟာမြန်မာနိုင်ငံသမိုင်းမှာဘလို့နီးနဲ့ဖြောက်ဖြောက်ဘလို့နီးနဲ့ပဲပုံဖြက်ပုံဖြက်ကျွန်တော်သမိုင်းမှာမြန်မာနိုင်ငံဟာခေတ်သစ်တစ်ခုရဲ့မျက်နှာစာကိုစပြီးတော့ဖွင့်လှစ်လိုက်တဲ့အထွေးခေါ်အရာကိုပြောင်းလဲတယ်ပြောင်းလဲမှုဟိုကျွန်တော်တို့ပြည်သူဟာစနစ်ကိုဥဆောင်ပြီးတော့ပြောင်းလဲသွားတယ်ပြည်သူဥဆောင်သွားတဲ့ပြောင်းလဲမှုပေါ့နော်ဒီသမိုင်းကိုတော့ကျွန်တော်တို့ကအစဉ်လာအားဖြင့်ကိုထိန်းထားခဲ့တာပေါ့မနှစ်ကတော့ကျွန်တော်တို့မန္တလေးမှာကျွန်တော်တို့သွားပြီးကျင်းပခြင်းอ่ะမန္တလေးကြတော့ဗျာရှမ်းပြည်အစဉ်လာမဲ့သူတွေကျွန်တော်ကတက်လာမဲ့လူတွေချင်းအစဉ်လာမဲ့သူတွေစသဖြင့်မှာကျွန်တော်တို့အားလုံးစုံလို့ရတာပေါ့စုံခွင့်လည်းရခဲ့ပါတယ်ဒါမဲ့ဒီနှစ်မှာတော့ကျွန်တော်တို့ရှစ်လေးလုံးနေ့မှာအခမ်းအနားကိုကျွန်တော်တို့ရန်ကုန်မှာလည်းကြီးကြီးကျင်းပမယ်အဲ့လိုပဲမြို့တိုင်းမြို့တိုင်းမှာလည်းကျွန်တော်တို့ကျင်းပကြမှာပါဒီနေရာတွေလည်းကျွန်တော်တို့ညှိနှိုင်းနေတာလေးစီစဉ်နေတာရှိပါတယ်မန္တလေးဆိုလို့ရှိရင်တတော်ကိုကြီးကြီးပြင်ဆင်ထားပါတယ်ကျွန်တော်တို့6ရက်9ရက်မှာတော့ဒါဟာရန်ကုန်မှာလုပ်တဲ့ပွဲသက်သက်မဟုတ်ပါဘူးရန်ကုန်မှာကျွန်တော်တို့အားလုံးလာပြီးစုကြမယ်မြန်မာတနိုင်ငံလုံးဝပေါ့ကျွန်တော်တို့နိုင်ငံတကာကိုရောက်နေတဲ့ကျွန်တော်တို့အင်အားစုတွေကနေဆက်ကအင်အားစုတွေကအားလုံးစုံကြမယ်ပွဲပါအဲ့တော့ဒီပွဲကိုကျွန်တော်တို့အားလုံးကဦးဆောင်ပြီးလုပ်တယ်အားလုံးစုံကြမယ်ကျွန်တော်ဒီပွဲကနေပြီးတော့ခမန်းကြီးအရာတော့ကျွန်တော်လူတစ်ထောင်ကျော်လောက်တက်လိမ့်မယ်လို့ထင်ပါတယ်ဒီဆွေးနွေးပွဲမှာကျွန်တော်မျိုးဆက်တွေတကယ်ဖြတ်သန်းခဲ့တဲ့သူတွေဖြတ်သန်းမှုအရာကျွန်တော်တို့တွေ့ကြုံခဲ့ရတဲ့ဟာတွေရယ်ပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကိုကျွန်တော်တို့ဘယ်လိုမြင်ထားကြလဲပြစ်ဆုတ်ပြန်အချိန်တွေရောဘယ်လိုမြင်ကြလဲဒီကနေပြီးတော့ကျွန်တော်နိုင်ငံကိုဘယ်လို carry လုပ်ကြမလဲစသဖြင့်ပေါ့ကျွန်တော်တို့ညှိနှိုင်းနိုင်ကြပါလိမ့်မယ်နိုင်ငံရေးအရာအလုံးတူညီနိုင်တဲ့အနာဂတ်ကိုလည်းရှိညွှန်းနိုင်တဲ့သဘောတူညီချက်တွေတော့ကျွန်တော်ရလိမ့်မယ်လို့ကျွန်တော်ခိုင်မာမာယုံပါတယ်